ယူကရိန်းအရှေ့တောင်ပိုင်းမာရီပိုစစ်ကမ်းမြို့ကလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းဆောင်တာတွေပြီးဆုံးသွားပြီဖြစ်ကြောင်းယူကရိန်းဒုတိယဝန်ကြီးချုပ်အာယနာဗရက်စချက်က Telegram လူမှုကွန်ရက်ကနေပြောကြားလိုက်ပါတယ်။မာရီပိုတမနီဆက်ရုံဝန်ထမ်းမှာပိတ်မိနေတဲ့အမျိုးသမီးတွေ၊ကလေးငယ်တွေနဲ့တက်ကြီးရွယ်တွေအားလုံးကိုဘေးလွတ်ရာရွှေ့ပြောင်းခဲထုတ်နိုင်ခဲ့ပြီလို့ Kiev က VOA သတင်းတောက် Anna Chanikova ကပြောပါတယ်။ဆိုဗီယက်ခေတ်တမနီဆက်ရုံအဇော့ဖ်စတဝင်းဟာသတင်းဆက်ပတ်ကြားနေပြီဖြစ်တဲ့ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်မှုကိုရဲရဲရင်းရင်းခုခံတော်လှန်တဲ့ယူကရိန်းတပ်သားတွေရဲ့နောက်ဆုံးခြေကုပ်ယူတဲ့နေရာလည်းဖြစ်ပါတယ်။ဒီဆက်ရုံဝင်တဲ့ပိတ်မီနေသူတွေကိုတာဝန်ယူကဲထုတ်ပေးနေတဲ့ကုလသမဂ္ဂနဲ့နိုင်ငံတကာချက်ချင်းကြီးအဖွဲ့ ICRC တို့ကတော့ဒီဒေသကသူတို့ရဲ့ကယ်ဆယ်ရေးလုပ်ငန်းပြီးဆုံးပြီလို့အတည်မပြုသေးပါဘူး။တိုက်ပွဲမှာပါဝင်နေတဲ့အဖွဲ့အားလုံးကဘေးကင်းတဲ့လမ်းကြောင်းဖြစ်တဲ့သဘောတူထားတဲ့အဇော့စတာနဲ့မာရီပိုတဝိုက်ကတခြားနေရာတွေမှာကုလသမဂ္ဂနဲ့အတူ ICRC အဖွဲ့သားတွေလုပ်ကင်နေကြဆဲဖြစ်ပြီးလုပ်ငန်းပြီးရင်အသေးစိတ်ကိုတင်ပြပေးမယ်လို့ကုလသမဂ္ဂအိုထရာယုံပြောခွင့်ရကပြောပါတယ်။ယူကရိန်းစစ်တပ်အကြီးအကဲကတော့အဇော့စတာမှာစနေနေ့ကရုရှားဘက်ကပြစ်ခတ်တိုက်ခိုက်ဖို့ကြိုးစားခဲ့တယ်လို့ပြောပါတယ်။ယူကရိန်းကိုဝင်ရောက်ကျူးကျော်တဲ့ရုရှားတပ်တွေကယူကရိန်းနိုင်ငံတလွာဆေးရုံစည်းကမ်းပေါင်း200လောက်ကိုတိုက်ခိုက်ခဲ့တာကိုတွေ့ရှိကမှတ်တမ်းတင်ထားတယ်လို့ပြောပါတယ်။